ဟုတ်ကဲ့ဟန်ကဲဥမြဝင်းရှင
်ပြောပါ
ဟုတ်ကဲ့ဒီကနေ့ထုတ်ကျင်းမုံတင်စာမှာဒီလေးလာသူတူဆိုတဲ့အမည်နဲ့ဆောင်းပါးတပုတ်ထဲမှာဒီရန်ကုန်တကြံဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘုံပေါက်ကွဲပြီးနောက်တနေ့မှာပဲသက်ဆိုင်ပါတီကနေပြီးကြီးညာချက်ထုတ်ပြန်ခဲ့တယ်ဒါပေမဲ့အရင်ကကြီးညာချက်တွေထုတ်ပြန်လို့ရှိတဲ့နိုင်ငံရေးပါတီကြီးတခုကငြိမ်နေတယ်လက်ဆောင်နေတယ်ဆိုပြီးတော့ရေးသားတာတွေ့ရပါတယ်ရှင
်
အားလုံးကလည်းဒီပါတီကြီးလို့ပြောလို့ရှိရင် NLD လို့ပဲနားလည်နေကြတာဆိုတော့လေတကယ်လို့ဒီပါတီကြီးဆိုတာ NLD ကိုများရည်ညွှန်းခဲ့တယ်ဆိုရင်အငယ်အနေနဲ့ကဘာများပြောချင်ပါလဲရှင
်ကျွန်တော်တို့အဲ့ဒီဘုံကွဲကွဲပြီးခြင်းပဲဒီလိုဖြစ်ရမျိုးကျွန်တော်ဘယ်လိုအကြောင်းပြချက်နဲ့လက်မှတ်ခံနိုင်ဘူးလို့ဆိုတာကျွန်တော်တို့ပြောပြီးသားပါသို့တော့စာရေးပါတွေမထွက်ဘူးဆိုတာကျွန်တော်တို့တချိန်ရမှာစာရေးပါတွေထုတ်နိုင်တဲ့အခြေအနေမရှိဘူးကျွန်တော်တို့သဘောထားစာရေးကပြောတယ်ဒီလိုဟာမျိုးမဖြစ်တတ်ဘူးအကြောင်းပြချက်ဘယ်လိုအကြောင်းပြချက်ပြပြဒါမဖြစ်တတ်ဘူးလက်မှတ်ခံနိုင်ဘူးလို့ကျွန်တော်တို့ပြောပြီးဒါကဒီဟာရဲ့အငယ်ပြောတာနောက်တစ်ခုအငယ်ပြောချင်တာဒီသတင်းစာမှာရေးတဲ့ဒီ journalist ပေါ့ဒါနာမည်ဘယ်လိုလဲတော့မသိဘူးသူက NLD ကိုပြောရတော့ NLD ကသူ့လက်အောက်ခံလည်းမဟုတ်ဘူးသူကလက်အောက်ခံလည်းမဟုတ်ဘူးဘသူလက်အောက်ခံမှာမဟုတ်ဘူး NLD ကသူပြောတဲ့နဲ့ချင်းပြောမယ်အဲ့ဒါလေးတုံ့ပြန်မယ
်ဟုတ်ကဲ့ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့ပြည်တွင်းပြည်ပအတိုက်ခံအင်အားစုတွေပေါ်မှာအစိုးရကနေတိုင်းလိုပဲဆွဆွဲပြောဆိုပြီးရေးသားနေရာတွေကိုတွေ့ရပါတယ်အငယ်ဒါနဲ့ပတ်သက်ပြီးတော့အငယ်ဘယ်လိုများမြင်ပါလဲရှင
်ဒီဘုံပေါက်ကွဲမှုကိုအကြောင်းပြပြီးတော့ဒီသတင်းစာကနိုင်ငံကြီးအမျက်ထုတ်တဲ့အနေနဲ့ဆောင်းပါးတွေဟိုရေးတွေရှောက်ရေးနေတာတကယ်တမ်းကျတော့ဒီအချိန်ဒါလို့အောင်မှာမဟုတ်ဘူးတရားခံကိုအဆက်မှန်ကိုဖော်ထုတ်ဖို့အဲ့ဒီအတွက်ကိုဘာမှမကြိုးပါမနဲ့နိုင်ငံကြီးအမျက်ထုတ်ပြီးတော့ဒီအကြောင်းကအပေါ်မှာမူတည်ပြီးတော့ရှောက်ပြောနေတာလို့ပဲအငယ်တော့မြင်တယ
်ဟုတ်ကဲ့အငယ်နိုင်ငံကြီးတင်သားများကိုကြီးဆောက်ရှောက်ရေးအသင်း AAPP ကလည်းဒီဘုံဖောက်ခွဲမှုနဲ့ပတ်သက်ပြီးတော့အပြစ်မဲ့ပြည်သူတွေဖမ်းဆီးခံရမှာကိုစိုးရိမ်တဲ့အကြောင်းပြီးတော့ဒီအရင်ဘုံဖောက်ခွဲမှုတွေမှာလည်းလူခွင့်ရေးနှုတ်ရှားသူတွေ NLD အဖွဲ့ဝင်တွေဖမ်းဆီးခံရတွေကိုလည်းထောက်ပြပြောဆိုသွားပါတယ်။ဒါနဲ့ပတ်သက်ပြီးအန်ကယ်ဘာများပြောချင်ပါလဲရှင
်။အန်ကယ်တို့ကတော့လေပိတ်ထူးထူးခြားခြားဟိုထပ်ပြောစရာမရှိဘူး။ဘာပြောလို့လဲဆိုတော့ဒီလိုဟာတွေတောက်လျှောက်လုပ်နေအခုလည်းစိုးရိမ်နေရတာပဲ။အန်ကယ်တို့အပါဝင်ဒီမှာရှိတဲ့ဒီ activist တွေရောအကြမ်းနဲ့နှုတ်ရှားတဲ့လူအကုန်လုံးကစိုးရိမ်နေရတာပဲ။ဒီအခြေအနေအောက်မှာနေနေရတာပဲ။တန်ရင်ဘုံဘောက်ပွင့်မှုဆိုတရားခံအစ်စ်ပေါ်တယ်ပေါ်တာတော့မှဒီမဟုတ်တဲ့လူတွေကိုပဲတေတံတို့နော်တေတံသမားတော့အနည်း20လောက်နေသွားတယ်အဲ့ဒါလိုအခြေအနေမျိုးတွေအငယ်တို့ကြုံခဲ့တယ်လေဒါကြောင့်ဒီပြည်ကပြောတာကိုအငယ်ဘာမှကန့်ကွက်စရာမရှိဘူးသို့တော့ဒီအခြေအနေကကြည်ပြင်းမှာအများအားကြုံတွေ့နေရတဲ့အခြေအနေတရားပဲလို့ပြောချင်
ဟုတ်ကဲ့ကျေးဇူးပါအငယ်